မတော်တောင်ကျင်းနီစီမံကိန်းကြောင့်ပတ်ဝန်းကျင်ထိခိုက်လာမယ်ဆိုရင်ယင်းနီမြုံနာမှုကိုရုတ်သိမ်းနိုင်ပွဲရှိကြောင်းမြန်မာယင်းနီမြုံနာမှုကော်မရှင်ဥက္ကဋ္ဌဦးစိုးသိန်းကနယူးယောက်မြို့မှာပြုလုပ်တဲ့တွေ့ဆုံဆွေးနွေးပွဲတစ်ခုမှာစက်တင်ဘာလကုန်ကပြောသွားပါတယ်။ဒီအတိုင်းသာဆိုရင်လေဗရောင်းတောင်ကျင်းနီစီမံကိန်းကိုရပ်ဆိုင်းရမလို့ဖြစ်နေပါတယ်။အကြောင်းကတော့ခင်မီအတတ်ပညာနဲ့ပစ္စည်းကရိယာဘယ်လောက်ပဲသုံးသုံးကျင်းနီထုတ်ယူမှုဟာအလွန်ရှုပ်ဝှက်ပြီးညစ်ပတ်တဲ့လုပ်ငန်းဖြစ်လို့ပါပဲ။မုံရွာကျင်းနီတောင်မှသုံးတဲ့နီးဟာသဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ပျက်စီးစေပါတယ်။မြေပေါ်ကတူးယူတဲ့ကျင်းနီအရင်းတုံးတွေကိုပထမကြိတ်ချပြီးဆာဖျူရစ်အက်ဆစ်အရင်းနဲ့ဖျန်းရပါတယ်။အက်ဆစ်ကြောင့်အရင်းတုံးမှရှိတဲ့ကျင်းနီအရေးပျော်သွားလို့ရရှိတဲ့ကျင်းနီရေထဲကိုလျှက်စစ်တက်စီးဆင်းနေတဲ့အခါမှာရာဂိုင်တုံးပြည့်ကျင်းနီအဆစ်ကိုရရှိပါတယ်။ဒါလို့ထုတ်ယူတဲ့နီးမှာ acid အစိတ်အတောက်နဲ့အငြိအကျေးတွေအများကြီးကျန်ရစ်ခဲ့ပြီးပတ်ဝန်းကျင်ပြင်းချောင်းတဲ့မြေစည်းလွှာကိုအန္တရာယ်ပေးတာကြောင့်ဒေသခံတွေဒုက္ခရောက်ကြရပါတယ
်။တပ်တူရင်းလုပ်ငန်းကိုအကြီးစားနဲ့အသေးစားဆိုပြီးနှစ်ပိုင်းခွဲနိုင်ပါတယ်။မုံရွာမြို့နယ်ကကျင်းနီကုမ္ပဏီတွေဟာအကြီးစားမိုင်းလုပ်ငန်းတွေဖြစ်ပြီးနိုင်ငံခြားအရင်းအနှီးနဲ့ထုတ်လုပ်နေတာဖြစ်ပါတယ်။ခင်မီအတက်ပညာပစ္စည်းကရိယာသုံးပြီးတန်ချိန်အမြောက်များထုတ်လုပ်နေပါတယ်။တက်တူရင်းအကြီးစား90လောက်ရှိပြီးအသေးစား1000ကျော်ရှိပါတယ်။တက်တူရင်းဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့လုပ်ကိုင်နေကြတာလည်းဖြစ်ပါတယ်။အကြီးစားကုမ္ပဏီကြီးတွေဟာသူတို့လုပ်ငန်းအကြောင်းထုတ်ဖော်ပြောဆိုတာမျိုးမလုပ်ဘဲတိုးတိုးတိတ်တိတ်လုပ်လို့ရှိပါတယ်။မိုင်းလုပ်ငန်းအသေးစားလေးတွေကလည်းတရင်ထုတ်ပြန်တာမျိုးမရှိကြပါဘူး။ဒါကြောင့်မိုင်းလုပ်ငန်းကြောင့်သဘာဝပတ်ဝန်းကျင်ဘလို့ထိခိုက်နိုင်တယ်ဆိုတာကိုမိုင်းလုပ်ငန်းမှာကိုကျိုးစည်းဝါးမရှိတဲ့ဂျားလူကသာခံမှန်းရပါလိမ့်မယ်။
အိုင်ဗန်ဟိုကျင်းဒီမိုင်းမှာအသုံးပြုတဲ့အက်ဆစ်ရေတွေမြေအောက်စိတ်ဝင်သွားတဲ့အတွက်မိုင်းတဝိုက်မှာတစ်ပင်မရှိတော့ပါဘူး။ကျင်းဒီအရင်ကီလို1000လောက်မှာကျင်းဒီအဆင့်2ကီလိုသာရနိုင်တာမို့နေရာအများအပြားတူးယူရပါတယ်။ရေကောင်းရေတန့်ရဖို့အတွက်ဒေသခံတွေအခက်အခဲဖြစ်ရပါတယ်။မိုင်းလုပ်ငန်းဟာဒေသခံလူအဖွဲ့အစည်းနဲ့ပတ်ဝန်းကျင်ကိုဘယ်လိုထိခိုက်နိုင်လဲဆိုတာကိုအရင်ဆုံးလေ့လာဆန်းစစ်တာကဘာမှာလုံယိုးလုံစင်ဖြစ်ပေမဲ့မြန်မာပြည်မှာတော့မိုင်းလုပ်ငန်းရှင်ဟာဒီလိုကြိုတင်လေ့လာဆန်းစစ်တာမျိုးလုပ်เสียမှာလို့ပါဘူးဒေသခံလူထုကိုအတီးပေးဖို့နဲ့ပါဝင်လုပ်ကင်ခွင့်ပေးဖို့ပြဋ္ဌာန်းတာကိုစစ်အစိုးရရဲ့1994မိုင်းဥပဒေမှာမတွေ့ရပါဘူးစစ်အုပ်စုဟာငွေရဖို့သာအာရုံစိုက်ပုံရပါတယ်ဒါပေမဲ့မိုင်းလုပ်ငန်းကြောင့်ပတ်ဝန်းကျင်မတိခိုက်ဖို့ဆိုတဲ့ဥတီချက်ရှိရမယ်လို့သာ1994မိုင်းလုံငန်းဥပဒေအခန်းနှစ်မှာပေါ်ပြပါတယ
်။စစ်စိုးရရဲ့1994ခုနှစ်မိုင်းဥပဒေဟာမိုင်းကုမ္ပဏီကိုကာကွယ်စောင့်ရှောက်တဲ့ဥပဒေသားဖြစ်တယ်လို့ဝေဖန်ကြပါတယ်။ဒါကြောင့်မြန်မာအိုင်ဗင်ဟိုးကျင်းနီကုမ္ပဏီဟာလွတ်လပ်စွာလုပ်ကိုင်နိုင်ပြီးလူထုနစ်နာဆုံးရှုံးတာတွေကိုတာဝန်ယူစရာမလိုပါဘူး။ကုမ္ပဏီရဲ့လုပ်ပုံကိုင်ပုံကိုစောင့်ကြည့်တာမျိုးလည်းမရှိပါဘူး။ကျင်းနီထုတ်လုပ်ပြီးလို့ကြံရှိနေတဲ့အကျဉ်းအကျံအညစ်အကြေးတွေကနေဒုဋ္ဌထုတ်ယူတာဟာလေတဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်ဒေသခံဆင်းရဲသားတွေဟာကျင်းဒီအကျဉ်းအကျံကိုကြိုချက်ပြီးဒုဋ္ဌထုတ်ယူကြပါတယ်ဒုဋ္ဌဆိုတာစိမ့်ပြပြအယောင်ရှိတဲ့ပစ္စည်းဖြစ်ပြီးအထယ်ဆေးဆိုးရာမှာဆေးခိုင်အောင်သုံးတဲ့ပစ္စည်းဖြစ်ပါတယ်ဆေးရောင်ဖော်ဆက်ရာမှာလေဒုဋ္ဌကိုသုံးပါတယ်ဒါပေမဲ့ထုတ်လုပ်တဲ့နီးဟာပြည်သူ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေပါတယ်
ဦးသိန်းစိန်အစိုးရခင်မှာကန့်ကွက်ဆန္ဒပြတာကိုခွင့်ပြုတာကြောင့်ကျင်းနီထုတ်ယူမှုကိုလူသိများလာပါတယ်။ကျင်းနီစီမံကိန်းရဲ့ပတ်ဝန်းကျင်အချိုးသက်ရောက်မှုကိုလေ့လာတာတွေရှိလာပါတယ်။လေ့လာချက်အစီရင်ခံစာကို2013မတ်လမှာပြည့်စုံလိမ့်မယ်လို့မျှော်လင့်ရကြောင်းအောက်တိုဘာ28ရက်နေ့ထုတ် Weekly 11သတင်းစာဆောင်မှာဖော်ပြပါတယ်။မြမစီပွားရေးဦးပိုင် Limited နဲ့တရုတ်ဝမ်ပောင်ကုမ္ပဏီတို့ဟာကျင်းနီစီမံကိန်းကိုမဖြစ်မနေအကောင့်ထည့်ဖို့ရည်ရွယ်ထားပုံရပါတယ်ကျင်းနီထုတ်ယူလို့ပျက်စီးသွားတဲ့ပတ်ဝန်းကျင်ကိုပြန်လည်တင်သိမ့်ဖို့နှစ်စဉ်ဒေါ်လာတသန်းကျော်သုံးသွားမယ်လို့လည်းဆိုပါတယ်မြေယာနှစ်နာကြီးကိုတိုးမြင့်ပေးပြီးစီမံကိန်းကိုဆက်လက်အကောင့်ထည့်ပုံမယ်လို့သိရပါတယ်ကျင်းနီထုတ်ယူတဲ့တရုတ်ကုမ္ပဏီတွေပြည်စုံတွေလုပ်တဲ့အတွက်တရုတ်ပြည်နဲ့အာဖရိကတိုက်မှာထိခိုက်ပျက်စီးတာတွေအများအပြားရှိပါတယ်လေဗရောင်းတောင်နဲ့ချင်းတွင်းမြစ်ကာကွယ်ထိန်းသိမ်းရေးနှီးနှောဖလှယ်ပွဲကို88မျိုးဆက်ကျောင်းသားအဖွဲ့ကစက်တင်ဘာလကုန်ကကျင်းပပြီးစီမံကိန်းရပ်ဆိုင်ရေးအတွက်ကြိုးပမ်းနေပါတယ်။ဒီကိစ္စဟာလက်ရှိအစိုးရကိုသိခါတက်စေနိုင်သလိုအယုံအကြည်လဲကင်းမဲ့စေနိုင်တာမို့အထူးစောင့်ကြည့်ဖို့လိုအပ်ပါတယ်ခင်ဗျာ။